ုမိုးသီးခွန်ကို1988ဂျွန်လကျောင်းသားလှုပ်ရှားမှုမှာစပြီးကျောင်းသားတို့ကြားထဲမှာပို့ပြီးတည်လာတယ်ပေါ့နော်အဲ့တော့အဲ့ဒီတော့အဖြစ်ပြက်လေးတွေကိုမိုးသီးဆိုမှတ်မိတဲ့လောက်နည်းနည်းပြောပြပါအောင
်ဟုတ်ကဲ့ဂျွန်လကျောင်းသားလှုပ်ရှားမှုရဲ့ထူးခြားတဲ့အဓိကတော့ကျောင်းသားလှုပ်ရှားမှုကနေပြီးတော့နိုင်ငံရေးလှုပ်ရှားမှုအသွင်ကိုကူးပြောင်းသွားတာပေါ့လေတိတိကျကျပြောမယ်ဆိုလို့ရှိရင်ဖန်စီခံကျောင်းသားတွေကလွတ်မြောက်ဖို့လှုပ်ရှားမှုကနေပြီးတော့ဒီမိုကရေစီရဲ့လှုပ်ရှားမှုကြီးစဖြစ်သွားတာပဲ
အဲ့ဒါဟိုပါဒီမတ်လကိုဖုံးမော်တို့အရေးခင်ရဲ့အဆက်ပေါ့
ဟုတ်တယ်ပထမပိုင်းမှာကျွန်တော်တို့ဒီမတ်လမှာကျောင်းသားလှုပ်ရှားမှုကြီးတကူကိုကျွန်တော်တက်ကူတော့လုပ်ခဲ့တယ်လေအဲ့ဒါတော့မတ်လ16ရက်နေ့ပေါ့နော်ကျွန်တော်တို့တခြားနေ့လှုပ်ရှားမှုကြီးဆိုတော့အဲ့ဒီမှာကျွန်တော်တို့အနှိမ်နှင်းခံရတဲ့ကျောင်းတွေပိတ်တယ်ကျွန်လာမှာပြန်ဖွင့်တယ်ဖွင့်တဲ့အခါမှာလည်းဖန်စီခံကျောင်းသားတွေကလွတ်မြောက်ဖို့ဆိုပြီးတော့တောင်းဆိုကြတာအဲ့ဒါနဲ့ကျွန်လာကျောင်းသားလှုပ်ရှားမှုကတဖြည်းဖြည်းနဲ့နိုင်ငံကြီးအနှစ်သာရရှိလာတဲ့လှုပ်ဖို့ကြိုက်ပုံတွေကလည်းအများစနစ်ကျလာတယ်ကျောင်းသားလှုပ်ရှားမှုတွေမှာအလုပ်သမားတွေပါလာတယ်တန်ဃာတွေပါလာတယ်အဲ့လိုပါလာဖို့သူတို့ကကန့်ခန့်လာတယ်ဗျာကန့်ခန့်လာတဲ့အခါကျတော့ကျွန်တော်တို့ကလည်းခွင့်ပေးလိုက်တယ်အဲ့ဒီလှုပ်ရှားမှုတော့ကကျွန်တော်ကအဓိကဥဆောင်တာပေါ့လေအဲ့တော့အဲ့ဒါကိုကျွန်တော်တို့ပမာလုပ်လဲဆိုလို့ရှိရင်ညောင်တက်ကတူအဓိပ္ပာယ်မှာကျွန်တော်တို့လုပ်ကြတာကျွန်လာ2ရက်နေရီစပြီးလုပ်တာကျွန်လာ23ရက်နေ့အထိပဲပေါ့နော်အဲ့လောက်ထိကိုကြားတယ်နောက်ပိုင်းကျတော့ဒီရတဲ့အချိန်မှာစစ်တပ်ကဒီတောင်းတစ်ခုလုံးဝိုင်းနေခြေမုံနဲ့လောက်တော့ကျွန်တော်တို့ကျောင်းအပြင်ကိုထွက်တယ်23ရက်နေ့ထင်တယ်အဲ့မှာမြင်းဒီကုန်းလှုပ်ရှားမှုကြီးဖြစ်လာတာပေါ့နော်အဲ့ဒီမှာခြေတက်ဆန္ဒပြတယ်ကျောင်းသားကျောင်းသူတွေအထူးသဖြင့်အကသကလေးတွေကိုလုံလိတ်တက်ကကားနဲ့တိုက်ပြီးတော့တတ်တဲ့အာမျိုးတွေလောက်လာတယ်အဲ့တော့ကလေးတယောက်မြောက်လောက်ဆုံးသွားတယ်ပေါ့နော်အဲ့ခါမှာဒီမြင်းဒီကုန်းမှာရှိတဲ့လူတို့ကမခံနိုင်တော့ဘူးတခါတည်းကြရလက်နဲ့ဒီကိုင်းဆွဲပြီးတော့လုံလုံးတွေကိုတိုက်ခိုက်လိုက်ကြတာပေါ့နော်လုံလေးတွေလည်းပေသွားတာပေါ့အဲ့လိုဖြစ်လိုက်တဲ့အခါကျတော့နှစ်တာရာရပြောမယ်ဆိုရင်တော့ဒါယူတူးလှုပ်ရှားမှုအသွင်ကိုစပြီးကူးပြောင်းသွားကြပြီအဲ့ဒါတော့အလွန်ထူးခြားတဲ့ဖြစ်စဉ်ပေါ့နော်
အဲ့တော့အဲ့ဒီချိန်မှာရောကျောင်းသားတွေအနေနဲ့ကျတော့ဘာတွေအစီအစဉ်တွေထပ်ဆွဲကြလဲ
ကျွန်တော်တို့ဘယ်လိုဆုံးဖြတ်လိုက်လဲဆိုရှင်ကျောင်းနေပေးလိုက်တယ်ဆိုလို့ရှိရင်ကိုနေတဲ့ရက်ကွက်တွေကြီးရွာတွေကိုပြန်ကြကိုရောက်တဲ့နေရာကနေကိုဆက်ပြီးတော့တိုက်ပွဲဝင်ကြပါဆိုပြီးတော့ကျောင်းသားကျောင်းသားလို့ဆောက်မှာကျွန်တော်အဲ့လိုမျိုး message ကြီးပေးလိုက်ကြတယ်။ဒါတော့အဲ့တော့ကျောင်းသားကိုဆိုတာပိတ်လိုက်တဲ့ခါကျတော့ကျောင်းသားတွေနေရီပြန်ကြတယ်၊ကိုယ့်ကိုယ်ပြန်ကြတော့ဘာဖြစ်လာလဲဆိုတော့ကျောင်းသားလို့ဆောက်မှာဘလို့ဖြစ်သွားတယ်ဆိုတဲ့ဟာပေါ့မလားမအဲ့ဒါကိုရှင်းပြခိုင်းတယ်။ကျောင်းဆိုချက်17ချက်ပြ။အဲ့17ချက်ထဲမှာကျောင်းသားခွင့်ရရောပြည်သူခွင့်ရရောပါလာတယ်။စီချံကျောင်းသားတွေပြန်လွတ်ဖို့ကျောင်းသားတွေစေဆုံးမှုမှာတာဝန်ရှိတဲ့လူတွေကိုဖော်ထုတ်ပေးဖို့တမကဖွဲ့စည်းပေးဖို့ဆိုတဲ့ဟာတွေပါလာတယ်။လူသူခွင့်ရမှာငွေဆက်ကူတွေကိုပြန်ပြီးတော့ပေးဖို့ကပါဒီအနာချင်းစနစ်ကိုဖျက်သိမ်းပြီးပါတီကောင်ဒီမိုကရေစီကိုကျင့်သုံးဖို့ဆိုတဲ့ဟာတွေကျွန်တော်ပါလာတယ်။အဲ့တော့အဲ့လိုဖြစ်သွားတဲ့လှုပ်ရှားမှုကအရှိန်အဟုန်တော်တော်ရလာတယ်။လူတို့ကလည်းတော်တော်နှိုးကြလာတယ်။ဇူလိုင်လ23ရက်နေ့မှာကပါဒီအနာချင်းစနစ်ကိုဆက်သွားမလား၊ပါတီကောင်ကိုဆက်သွားမလားဆိုတဲ့အရေးပေါ်စီးပွားခေါ်ရတဲ့အဆင့်ကိုဖြစ်သွားတော့တယ်။အဲ့ဒီအစည်းအဝေးမှာပဲမာဆလာပူလီဝင်ကနှုတ်ထွက်သွားတဲ့ခါကျတော့လူတွေရဲ့ခံစားရတာဒီလှုပ်ရှားမှုကြီးရဲ့အကျိုးအမြတ်ပေါ့နော် reserve ကိုကျွန်တော်တို့တွေ့လာပါပဲအောင်ပွဲကိုအဲ့မှာကျွန်တော်ထပ်ပြီး statement တွေထပ်ထုတ်ကြတယ်ရှင်းလေးလုံးအတွေ့လုံး credibility ကိုဆင်ထွက်ကြတော့မယ်ဆိုတော့ message ကိုကျွန်တော်တို့ထပ်ပြီးထုတ်လိုက်ကြတယ်အဲ့ဒါကြောင့်မလို့ဒီရှင်းလေးလုံးလှုပ်ရှားမှုကြီးဖြစ်လာတော့တယ်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
โอเคကျေးဇူးတင်ပါတယ်